တရုတ်နိုင်ငံအရှေ့ပိုင်းမှာတနင်္ဂနွေနေ့အစောပိုင်းကငလျင်လှုပ်ခတ်မှုကြောင့်လူ22ဦးထက်မနည်းဒဏ်ရာရခဲ့ပြီးသေဆုံးသူမရှိကြောင်းနိုင်ငံပိုင်မီဒီယာမှဖော်ပြခဲ့ပါတယ်။ပြင်းအား 5.5 အဆင့်ရှိတဲ့ငလျင်ဟာမြို့တော်ဘေကျင်းတောင်ဘက်ကီလိုမီတာ300အကွာမှာရှိတဲ့ဒီစ်ဟူးမြို့အနီးမှာဒေတာစံတော်ချိန်ဒီကနေ့နဲ့2:33မိနစ်မှာလှုပ်ခတ်သွားတာဖြစ်တယ်လို့တရုတ်ငလျင်တိုင်းတာရေးစင်တာ CENC ကသတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကတော့ငလျင်ပြင်းအား 5.4 ရှိတယ်လို့ဖော်ပြထားပါတယ်။ငလျင်ကြောင့်နေအိမ်126လုံးပျို့ကျခဲ့တယ်လို့လည်းအစိုးရရုပ်သံသတင်းဌာနတွေမှာဖော်ပြထားပါတယ်ရှင်။